ရခိုင်ပြည်နယ်အစိုးရတည့်ရဲ့ရတ္တရာစီမံကိန်းစတင်ပြီလို့ရခိုင်ဝန်ကြီးချုပ်ကကြေညာလိုက်ချိန်မှာပဲရခိုင်မှာအရေးကြီးဆုံးအရင်လုပ်ရမယ့်အလုပ်ကငင်းငယ်ရေးနဲ့နည်းမြေတည်ငြိမ်ရေးအ мян ဆုံးအလေးနဲ့ထားပေါ်ဆောင်ရမှာဖြစ်တယ်လို့ရခိုင်လူမှုအဖွဲ့တွေကပြောဆိုလိုက်ပါတယ်ဇေယျတင်မာနေစေရခိုင်ပြည်နယ်အတွင်းတရားခံပြည်သူတွေအသက်အိုးအိမ်လုံခြုံရေးနဲ့ဆစ်ဆောင်ဒုက္ခတွေတွေကူညီကယ်ဆယ်ရေးအရေးကြီးလို့အချက်တွေကိုထောက်ပံ့ပေးဖို့ကိုလည်းရခိုင်ပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတောင်းဆိုခဲ့ကြပါတယ်အသေးစိတ်ကိုတော့အမတ်စုမွန်ကဆက်သွယ်မြင်းမြန်းထားပါတယ်ခင်ဗျာ
ဟုတ်ပါတယ်ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူဦးဆောင်နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့ကရခိုင်ပြည်နယ်တွင်းရခိုင်ပြည်နယ်အစိုးရတက်လက်ထက်ရက်တရာစီမံကိန်းကိုမူငါးချက်နဲ့ကော်မတီတွေဖွဲ့ပြီးတော့စတင်အကောင်အထည်ဖော်နေပြီလို့ဧပြီလ29ရက်နေ့ကသတင်းစာရှင်းလင်းပွဲတရက်ကျင်းပပြီးတော့ရှင်းလင်းခဲ့ပါတယ်ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလမ်းမဆက်သွယ်ရေးကျန်းမာရေးပညာရေးစာရာတွေကိုအကောင်အထည်ဖော်ဆောင်ရွက်သွားမယ်လို့ရခိုင်ဝန်ကြီးချုပ်ကပြောဆိုသလိုရခိုင်ပြည်နယ်တွင်းလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးလည်းနည်းမြေတည်ငြိမ်အေးချမ်းအောင်ဆောင်ရွက်နေတဲ့အကြောင်းပြည်နယ်လုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဘက်ကရှင်းလင်းခဲ့ပါတယ်။အခုလိုမျိုးရခိုင်ပြည်နယ်အစိုးရဘက်ကရက်တရာစီမံကိန်းစတင်နေပြီလို့ကြေညာလိုက်ချိန်မှာပဲရခိုင်ပြည်နယ်မှာအရေးအကြီးဆုံးစလုပ်ရမယ့်အလုပ်ကငင်းငန်းရေးနဲ့ဒေသတွင်းနေမြေတည်ငြိမ်အေးချမ်းလုံခြုံရေးဖြစ်တယ်လို့ရခိုင်လူမှုရေးအသင်းအဖွဲ့တွေကပြောဆိုလိုက်ပါတယ်။ပဋိပက္ခပေါင်းစုံနဲ့အစစအရာရာဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ရခိုင်ပြည်နယ်တွင်တည်ငြိမ်အေးချမ်းအောင်လို့ရခိုင်ပြည်နယ်အစိုးရအနေနဲ့ဦးစားပေးဆောင်ရွက်ပေးစီလိုပါတယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါ်စောခင်ထင်းက VOA ကိုပြောပါတယ
်အရင်တော့အဲ့ဒီရခိုင်ဒေသဟာဒုက္ခပေါင်းမျိုးစုံကိုခံလာရတယ်ဒီကြားထဲမှာစစ်ပွဲဖြစ်လိုက်မယ်ဆိုလို့ရှိရင်အဲ့ဒီရခိုင်ပြည်သူလူတို့ရဲ့ခံရတဲ့ဒီခံစားချက်ကအမတန်မှပဲရင်းနှီးစရာကောင်းလာပါတယ်ဒါကြောင့်မို့ပြည်သူလူထုရဲ့ဆန္ဒကိုအဲ့ဒီကြီးတဲ့အခါမှာပြည်သူလူထုကဒီလိုမငြိမ်းချမ်းတဲ့ဘဝမတည်ငြိမ်တဲ့အခြေအနေမျိုးကိုပြည်သူလူထုတို့ကမလိုလားပါဘူးဒီလိုပဲအဲ့ဒီဘက်ကလူမှုရေးအဖွဲ့အစည်းတွေကလည်းဒါတွေကိုမပြည့်စုံချင်ပါဘူးဒါကြောင့်မို့အန်ဒီရိုရခိုင်ဒေသကိုကွန်ပျူတာတက်ဖို့အားယူရမယ့်အချိန်မှာဒီဒုက္ခမှထပ်ပြီးမပြည့်စုံချင်ပါဘူးအထူးသဖြင့်ဒီစစ်ဖြစ်နေရတာကိုမပြည့်စုံချင်ဘူးငြင်းချမ်းတာကိုပဲအန်ဒီရိုလိုပါတယ်ဒါပြည်နေအစိုးရပဲဖြစ်ဖြစ်ဒီတော်စုအစိုးရပဲဖြစ်ဖြစ်ဒီငြင်းချမ်းစွာနေနိုင်ဖို့အရေးကိုပဲဦးစားပေးပြီးတော့အန်ဒီရိုပြည်သူလူထုနဲ့လက်တွဲပြီးတော့ဆောင်ရွက်ကြပါမယ်လို့
ရခိုင်ပြည်နယ်တွင်းရက်တရာစီမံကိန်းစတင်ချိန်အရေးတကြီးနဲ့အရင်ဆုံးဆောင်ရွက်ပေးတင်တာကတော့လက်တလောရခိုင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့ရခိုင်စစ်ရှောက်ဒုက္ခတွေအရေးဖြစ်တယ်လို့လည်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတင်ထူအောင်ကပြောပါတယ
်။ရက်တရာစီမံကိန်းထဲမှာတော့ခိုင်ပြည်နယ်မှာပြည်ကြီးရဲ့ပြဿနာတွေကတော့အများကြီးရှိပါတယ်။ဒါပေမဲ့ကျွန်တော်လက်တလောဖြေရှင်းရမယ့်ပြဿနာကတော့စစ်ရှောက်ဒုက္ခတွေအရေးကိစ္စနောက်ပြီးတော့ခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးကိစ္စနောက်ပြီးတော့ခိုင်ပြည်နယ်လုံခြုံရေးနောက်ပြီးတရားဥပဒေစိုးမိုးရေးနောက်ပြီးတော့မှကျွန်တော်တို့ဖွံ့ဖြိုးတိုးတက်ရေးတွေပေါ့နော်။အခြေခံစောင့်လေးနောက်ပြီးတော့ကျွန်တော်တို့ရာသီအစကိအခွင့်အရေးတွေပေါ့နော်။ဒီသဘောတူညီနဲ့ပတ်သက်တာတွေဒါတွေကတော့ကျွန်တော်တို့ပေါ်ဆောင်သွားရမယ့်ကိစ္စတွေပေါ့ဒီလိုမျိုး
။စေရေးတင်းမာနေစေရခိုင်ပြည်နယ်တွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးတိမ်းရှောင်နေရစေ။ရာချီးတဲ့စစ်ပြေးဒုက္ခတွေကိုကယ်ဆယ်နေရချထားရင်းနဲ့သူတို့ရဲ့လူနေမှုဘဝပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်ပေးဖို့ရခိုင်ပြည်နယ်အစိုးရကိုတိုက်တွန်းသလိုအရက်ဖက်ရခိုင်လူမှုအသင်းအဖွဲ့တွေနဲ့နိုင်ငံရေးပါတီတွေပူးပေါင်းပြီးဝိုင်းဝန်းပံ့ပိုးကူညီဆောင်ရွက်နေကြပါတယ်လို့လည်းရခိုင်စာပေနဲ့ယဉ်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါ်စောခင်တင်ကပြောပါတယ
်။လုံခြုံရေးကတော့အကြီးကားပါပဲ။စစ်ဆောင်ဒေသပြည်သူတွေပေါ့အနေနဲ့ပေါ့နော်။တနည်းအားနဲ့တနည်းအားပြောင်းရွှေ့ရတဲ့ဒုက္ခကိုအန်ဒီတို့မဖြစ်စေချင်ပါဘူး။ဒါကြောင့်မို့လို့ဒီလိုပြောင်းရွှေ့ရမယ့်ဒုက္ခကိုလေဒီပြည်သူလူထုကတကယ်ကိုမလိုလားပါဘူး။အထူးသဖြင့်အန်ဒီတို့ရခိုင်ဒေသမှာစစ်ပစ်ဖြစ်လာရတဲ့အခါမှာသူတို့ဒီရော်လေးတွေကိုသူတို့ရနေရာလေးတွေစွန့်ခွာရမှာသူတို့အရန်ပဲစိုးရင်ပူပန်နေကြပါတယ်။ဒါကြောင့်မို့အန်ဒီတို့ကတော့ဒါပဲဖြစ်ပြီပေါ့နော်။အေးအေးချမ်းချမ်းညီညီချမ်းချမ်းဖြစ်အောင်ပဲသဘောတရားတစ်ခုကိုပြောင်းနေပြောင်းညှိနှိုင်းပြီးတော့ငြိမ်းချမ်းမှုရအောင်ပဲလုပ်စေချင်ပါတယ်
။ဒါအပြင်တိုက်ပွဲဖြစ်နေချိန်မှာဒေသခံရခိုင်ပြည်သူလူထုကိုပေါ်တာခိုင်းစေတာမျိုးမတင်ငါမှုတွေနဲ့ဖမ်းဆီးနှိပ်စက်ဆစ်ဆဲအရေးယူတာမျိုးတွေကိုရပ်တန့်ပေးဖို့ကိုလည်းရခိုင်မျိုးသားကိုရဲ့ဥက္ကဋ္ဌဦးတည်ထူအောင်ကတောင်းဆိုပါတယ်
။တိုင်းရင်းသားတွေဘဝနဲ့ဆန္ဒကိုအလေးထားဖို့လိုအပ်တယ်။တစ်ချက်နောက်ပြီးတော့ရာဟုဖြစ်ချင်းတဲ့အခါမှာနှစ်ဖက်စလုံးအနေနဲ့ခုလက်ရှိစစ်ကိုဖြစ်နေတဲ့အချိန်ဒါတွင်းမှာပေါ့နော်ဂျနီဗာကွန်ဗင်းရှင်းလို့ခေါ်တဲ့နိုင်ငံကဒီပြဿနာလိုက်နာရမယ်စစ်ဖြစ်တဲ့ခါတိုင်းလိုက်နာရမယ် PSC ကနေရှိတယ်။ဒါတွေကိုကျွန်တော်လိုက်နာဖို့လိုအပ်တယ်။အရသာပြတ်မှတ်တွေကိုကျွန်တော်တို့အထူးသဖြင့်ထိခိုက်အောင်မလုပ်ဖို့အရေးကြီးတယ်။ဒါကိုအဓိကကျွန်တော်တို့ပြောနေပါမယ်။အဲ့တော့ပြည်နယ်စိုးရအနေနဲ့လည်းတော့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာ
အခက်အခဲဘယ်လိုပဲရှိရှိပေါ့နော်ဒီဟာကိုကြော်လွားနိုင်လို့မလို့ကျွန်တော်တို့ယုံကြည်တယ်အခုဆိုရင်တော့ရခိုင်ပြည်နယ်အတွင်းတိုက်ပွဲဖြစ်ပွားရာဒေသတွေကနေဒေသခံရခိုင်ပြည်သူလူထုဟာရာနဲ့ချီပြီးဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးယာယီစစ်ပြေးဒုက္ခဒေသခံတွေဖွင့်လှစ်ပေးထားပြီးသူတို့အတွက်လိုအပ်တဲ့စာဝတ်နေရေးခက်ခဲတွေကိုဖြေရှင်းပေးနေရတာဖြစ်ပါတယ်ဒါကြောင့်